မလေးရှားအစိုးရပိုင်း WMDB ရင်းနှီးမြှုပ်နှံမှုလုပ်ငန်းကြီးရဲ့ငွေကြေးမတမာမှုစုံစမ်းစစ်ဆေးမှုတွေနဲ့ဆက်ဆက်ပြီးတော့အမေရိကန်ရင်းနှီးမြှုပ်နှံမှုနဲ့ဗန္ဓာရေးကုမ္ပဏီကြီးတစ်ခုဖြစ်တဲ့ Goldman Sachs ကုမ္ပဏီနဲ့ကုမ္ပဏီဝန်ထမ်းဟောင်းနှစ်ယောက်ကိုမလေးရှားအစိုးရကတရားစွဲလိုက်ပါတယ်။ငွေမဲခွာချမှုအခရီးလိုက်စားမှုတို့နဲ့ WMDB ဝန်ထမ်းဟောင်း Jasmine Du Aiswan နဲ့ဗန္ဓာရေးမှုဟောင်းလိုတိတ်ဂျိုတို့ကိုလည်းတရားစွဲလိုက်ပါတယ်။WMDB ရဲ့ငွေစုစာချုပ်ဒေါ်လာ 6.5 ဘီလီယံဘိုးကို Goldman Sachs ကိုရောင်းအောင်လို့ Jasmine Lui Swan နဲ့ Lloyd Tate တို့နှစ်ယောက်က Goldman Sachs ဝန်ထမ်း Tim Lesner နဲ့ဒီ Roger Inchong ဟွာတို့နဲ့ပေါင်းပြီးတော့မှမလေးရှားတာဝန်ရှိသူတွေကိုလက်ထိုးခဲ့တယ်လို့အစိုးရရှေ့ပြည်ချုပ်ရုံးကပြောပါတယ်။ငွေစုစာချုပ်တွေအရောင်းဝယ်လုပ်တဲ့အတွက် Goldman Sachs ကဒီဝန်ဆောင်ကဒေါ်လာတန်600ရရှိခဲ့ပြီးတော့ဒါဟာဈေးကွက်ထဲကပုံမှန်နှုန်းထက်အစားပေါင်းများစွာပိုများနေတယ်လို့ရှေ့ပြည်ချုပ်ကပြောပါတယ်။အခုလိုမျိုးငွေစုစာချုပ်တွေအရောင်းဝယ်ကနေပြီးတော့မမှန်မကန်အကျိုးအမြတ်တွေရခဲ့တဲ့အပြင် Goldman Sachs ဝန်ထမ်းတွေဟာပမာဏများတဲ့ bonus စုစည်းတွေရခဲ့တယ်လို့ယာယီအခွင့်အလမ်းတွေလည်းရခဲ့ကြတယ်လို့ထုတ်ပြန်ချက်မှာဖော်ပြပါတယ်။ Tim Lesner နဲ့ Roger Inchong ဟွာတို့နှစ်ယောက်ကို American တရားရေးဌာနကအလားတူအမှုတွေနဲ့ November လတုန်းကတရားစွဲခဲ့ပါတယ်။